မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ရဲတွေကအရသာပြည်သူတွေအပေါ်မှာမျက်ကမ်းလိုရန်ပြီးတပ်ဖြတ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးယော်နီဖ်လိုသဒရီယန်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာစနေနေ့မှာအသက်သိငယ်တဲ့ကလေးငယ်တွေအပေါ်ဝင်လူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာဖြစ်ပြီးဒါဟာကိုယ့်ပြည်သူကိုကိုယ်ပြန်တက်နေတာမျိုးဖြစ်ပြီးဘာကူမှမမြင်တော့ဘဲလူသက်အကြမ်းဖက်မှုကိုကျူးလွန်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့တပ်ဖြတ်မှုတန်တရားကိုအဆုံးသတ်ပြီးနိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလွှတ်ပေးဖို့လဲပြင်းထန်နိုင်ငံခြားရေးဝန်ကြီးကထပ်မံတောင်းဆိုလိုက်ပါတယ်။စနေနေ့တရထဲမှာတင်ဆုံးခဲ့တဲ့ဆန္ဒပြပြည်သူကတရားကြောရှိနေပြီဖြစ်ပြီးမြန်မာစစ်တပ်ဖေဖော်ဝါရီ1အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိအရသာပြည်သူ910ကျော်ဟာစစ်တပ်နဲ့ရဲတွေဖြိုခွင်းမှုကြောင့်တင်ဆုံးခဲ့ရပြီဖြစ်ပါတယ်။